ထိုင်းအစိုးရအနေနဲ့မြန်မာအရေးကိုချက်ချင်းတုံ့ပြန်နိုင်အောင်လုံခြုံရေးနဲ့နိုင်ငံခြားရေးရာတာဝန်ရှိသူတွေကအထူးအစီအစဉ်တစ်ခုရေးဆွဲဖို့မြန်မာဘက်မှပဋိပက္ခပို့ပြီးပြင်းထန်လာရင်ဒုက္ခသည်တွေနယ်စပ်ကိုဝင်ရောက်လာမယ့်ကိစ္စကိုကြိုတင်ပြင်ဆင်ထားဖို့ဒုက္ခသည်စခန်းအတွင်းမှာရှိသူတထောင်ကိုပဲစာနာမှုကူညီပေးမဲ့အစားပဋိပက္ခနဲ့ဆက်နွယ်တဲ့ဒုက္ခသည်တွေအားလုံးကိုအကူအညီတွေတိုးပြီးပေးဖို့မြန်မာနိုင်ငံမှာရေရှည်တည်တတ်တဲ့ငြိမ်းချမ်းရေးပေါ်ထွန်းရေးအတွက်ထိုင်းအစီအစဉ်အလှည့်ကျဥက္ကဋ္ဌတရုတ်နဲ့အိန္ဒိယတို့ပါဝင်တဲ့ဥဆောင်ညှိနှိုင်းဆောင်ရွက်ရေးအဖွဲ့ပေါ်ထွက်လာရေးထိုင်းနိုင်ငံကစီယုံလှုပ်ဆော်ပေးဖို့စားတဲ့အချက်၄ချက်ကိုထိုင်းအစိုးရအနေနဲ့အကောင့်ထဲပေါ်ဖို့ထိုင်းအောက်လွှတ်တော်နိုင်ငံခြားရေးကော်မတီကအဆိုပြုတင်သွင်းလိုက်ကြောင်းဘန်ကောက်ပို့စ်သတင်းမှာဒီကနေ့မတ်လ၁၈ရက်နေ့ကဖော်ပြထားတာပါ။အိန္ဒိယတက္ကသိုလ်ပြည်သူ့ရေးရာမူဝါဒသုတေသီဖြစ်တဲ့အာလက်ခါကတော့သူ့အနေနဲ့ဒီအကြံပြုချက်တွေကိုကြိုးဆိုလက်ခံကြောင်းပြောပါတယ်။ဒါပေမဲ့နိုင်ငံတိုင်းရဲ့နိုင်ငံခြားရေးမူဝါဒကအကျိုးစီးပွားတွေအပေါ်မှာပဲအခြေခံတာကြောင်းပြောပါတယ်။ဒါကြောင့်အကျိုးစီးပွားကိုထိခိုက်လာမှပဲမြမအရေးကိုဖြည့်ရှင်းဖို့ကြိုးပမ်းကြကြောင်းသူက VOA ကိုပြောပါတယ်။စစ်ကောင်စီကရေးဆွဲလိုက်တဲ့စစ်မှုမထမ်းမနေရဥပဒေကြောင်းတက်ရောက်လာမဲ့အကျိုးဆက်တွေကိုထိုင်းကတွက်ဆထားကြောင်းသူကပြောပါတယ
်။ဒုက္ခတဲ့အရေးနဲ့ပတ်သက်ပြီးတော့တော်လကောင်ဒီမူစီဝါနဲ့ပတ်သက်ပြီးတော့တော်လကောင်ရဇဝကိုင်းနဲ့ပတ်သက်ပြီးတော့တော်လကောင်အဲ့လိုမျိုးပြဿနာတွေကပို့ပြီးတော့မြင့်တက်လာဖို့ရှိနေတာကိုတို့ကြိုတင်ခန့်မှန်းတွက်ဆထားတဲ့ပုံစံမျိုးဖြစ်ပါတယ်။ထိုင်းကအခုလိုမျိုးကမကထပြုလိုက်ပါတယ်။ဒါပေမဲ့သူကအရင်ဆုံးတရုတ်ကိုစီယုံရအောင်မယ်။အိန္ဒိယကိုစီယုံရအောင်မယ်။ပြီးတော့သူရဲ့ ASEAN member တွေဖြစ်တဲ့နိုင်ငံတွေကိုလည်းစီယုံရအောင်မယ်ဆိုတော့လောလောဆယ်အစားပဲရှိတဲ့အခါကျတော့ကျွန်တော်တို့အောင်မြင်မလားဒါကအလုပ်ဖြစ်မလားဆိုတဲ့ဟာကတော့ဟိုတုံးတက်ဖို့ပြောဖို့စောပါသေးတယ်ပေါ့လေဒါမှမဟုတ်ရင်သူကဒီထိုင်းကမြန်မာရင်းနဲ့ပတ်သက်ပြီးတော့ဒီလိုမျိုးဟိုချိုးပတ်မှုတွေဆောင်ရွက်နေပါတယ်ဆိုတဲ့ဟာကိုနိုင်ငံတကာကိုပြဖို့လောက်ပဲလှုပ်တာလားစေတနာပါပါနဲ့တကယ်လှုပ်လာမလားဆိုတဲ့ဟာကိုလည်းကျွန်တော်စောင့်ကြည့်ရမှာပေါ့လေ
အခုတင်ပြထားတဲ့အဆိုပြုချက်တွေဟာအာဆီယံဘုံသဘောတူညီချက်၅ချက်ဖြစ်တဲ့အကြမ်းဖက်မှုတွေအဆုံးသက်ရေးတက်ဆိုင်သူတွေအားလုံးပါဝင်တဲ့တွဲဆုံဆွေးနွေးမှုပြုလုပ်ရေးမြန်မာနိုင်ငံအတွင်းစာနာမှုအကူအညီတွေအတားအဆီးမရှိအပြည့်အဝပို့ပေးနိုင်ရေးစတဲ့အချက်တွေနဲ့ကန့်ကျင်ကြောင်းလည်းပြောဆိုထားပါတယ်။အခုအခါမှာထိုင်းမြန်မာနယ်စပ်တလွာနိုင်ငံတကာကအကူအညီတွေမိသားစုထောက်ပံ့ငွေတွေနဲ့ခိုလုံနေကြတဲ့ဒုက္ခသည်တွေအများအပြားရှိနေတာပါ။တကယ်တော့သူတို့ဟာထိုင်းအစိုးရပြောနေတဲ့အကူအညီပေးရေးအစီအစဉ်တွေကိုလက်တွေ့မှာမရရှိကြောင်းမြန်မာဒုက္ခသည်တွေကိုကူညီပေးနေတဲ့ AAC မာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌဥခိုင်ကြီးကပြောပါတယ
်။ဒီသူတွေအားလုံးကနေတက်ကိုရောက်လာရင်တိုင်းကူညီရမှာပဲ။အခုသူတို့ထိုင်းအစိုးရဘက် policy တွေလို့ပြောတာလေ။အဲ့မဲ့ကျွန်တော်တို့ကတော့ယုံကြည်မရှိပါဘူးဗျာ။အခုတချို့အနေနဲ့ဒီလိုအဖမ်းခံတဲ့ပတ်သက်ပြီးတော့ပြပြီးတော့မှာလက်တော့လူမျိုးကြီးနာစီအရင်ကကျွန်တော်တို့တပြေပူလီပြီးတော့ရတဲ့နေရာဒီမှာအခုသူတို့ခုညီဝဲဆိုတဲ့အနေထားမျိုးမှာတောင်းနေချီပြီးတော့မှတောင်းနေတာကြွနေတာနော်။ဒါကြတော့သူတို့ပြောတာလည်းမီဒီယာမှာဖြစ်နေတာလည်းတမျိုးကြီးဖြစ်နေ
ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေကိုအကူအညီပေးဖို့အတွက်အာဆီယံနိုင်ငံခြားရေးဝန်ကြီးတွေနဲ့စစ်ကောင်စီဘက်ကကိုယ်စားလှယ်တို့ပူးပေါင်းဆောင်ရွက်နေတာရှိပါတယ်။ဒါကတော့အာဆီယံရဲ့လူသားချင်းစာနာထောက်ထားရေးအကူအညီတွေအောက်ကနေနှစ်နိုင်ငံကြက်ချင်းဒီအဖွဲ့တွေကိုနယ်စပ်မှာဆီလွတ်ထားကြဖို့ဖြစ်ပါတယ်။ဒီအစည်းအဝေးအရစစ်ဘေးရှောင်တွေအတွက်အထောက်ပံ့တွေကိုမဲဆောက်ခိုင်မှာရှိတဲ့ချစ်ကြည်တရားအမှတ်နှစ်ကနေအခုလာမဲ့မတ်လ25ရက်နေ့မှာပထမအဦးဆုံးပေးပို့သွားမှာဖြစ်ပါတယ်။ဒီအစည်းအဝေးကမြန်မာစစ်ကောင်စီနဲ့လက်တွဲပြီးလုပ်တဲ့အာဆီယံရဲ့အစည်းအဝေးဖြစ်လို့တိုင်းသားအဖွဲ့တွေနဲ့ PDF လက်နက်ကင်တွေထိမ့်ချုပ်ထားတဲ့နေရာတွေကစစ်ဘေးရှောင်တွေကတော့ဒီစီစဉ်မှာပါဝင်မှလားဆိုပြီးတော့လဲတချို့ကမေးခွန်းထုတ်နေကြပါတယ်ခင်ဗျာ